ကျင်းပြည်နယ်ကောက်ကိတ်မြို့နယ်မှာမတ်လ17ရက်ညနဲ့19ရက်နေ့တွေမှာစစ်ကောင်စီတပ်တွေကတစ်ဖက် KNU ကရင်မျိုးသားလူမျိုးရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်အနီးနားကကျေးရွာပေါင်း10ရွာလောက်ကဒေသခံ1000ကျော်လောက်ဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ကောက်ကိတ်မြို့နယ်ထဲမှာမတ်လ17ရက်နေ့ညနဲ့မတ်လ19ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မ6လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကခလာရ68တပ်ရင်းနဲ့ BGF နဲ့ရဲကောင်တပ်တို့ပါဝင်တယ်လို့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်ရင်း18ပြည်သူ့ကာကွယ်ရေးတပ် PDF ကြားပြူတပ်ရင်းစောင့်ပူးပေါင်းတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုသောမောင်ကပြောပြပါတယ်
အမလီညာကလေးကစစ်ကောင်စီတပ်ကသူတို့လက်နက်ကြီးနဲ့အရင်ပြစ်တယ်ပြစ်တော့အဲဒီလက်နက်ကြီးနဲ့အကူပြစ်ပြီးမှသူကစစ်ကြောင်းထိုးတာစစ်ကြောင်းထိုးတော့သူတို့ကကွန်ကရစ်အဆက်နာကိုစစ်မင်းနာ၃ခုဖွင့်တယ်ကျန်းစစ်ကြီးတော့၅ခုဖွင့်တယ်အဲ့ဒါဖွင့်ပြီးမှသူကတက်လာတာအဲ့လိုမျိုးလက်နက်ကြီးပြစ်ပြီးမှတက်လာတာပေါ့နော်တက်လာတော့ဖြိုးထွေးတိုက်ပွဲတွေဖြစ်တယ်ဖြိုးထွေးတိုက်ပွဲတွေဖြစ်တော့အာညာဘက်တကောင်မှပြန်နာသွားတယ်ဒီမနေ့မှပြန်ဖြစ်တယ်ပြန်လူခဲ့တာစစ်ကြောင်းထိုးလာတော့ကျွန်တော်တို့ကဟိုနေရာယူထားတဲ့နေရာကြီးကိုတက်လာတော့တိုက်ပွဲဖြစ်ဖြစ်ကြတိုက်ပွဲကညတရလုံးလက်နဲ့ကြည့်နေလက်ပြနေတယ်ဒီမနေ့ကလည်းဖြစ်တယ်မနေ့ကလည်းဖြစ်တယ်အခလေးက60ကျော်နေဘူးကံကောင်းကနေပြီးတော့သူကလက်နဲ့ကြည့်နေသူက FID MBD ပဲကိုလက်နဲ့ကြည့်နေလက်ပြတယ
်ပုဂ္ဂလိမျိုးနယ်ကကြီးရွာတွေအနီးမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ဟောကြီးရွာတွေဘက်ကိုလက်နဲ့ကြည့်ကြည့်စမ်းနေပါတက်ရောက်တာကြောင့်ပါပုဂ္ဂလိမျိုးနယ်ကအန်ဖကြီးအန်ဖလေးကြီးရွာတွေအပြင်ရွာပေါင်း10ရွာလောက်ကကြီးရွာသားတပေါင်းကျော်ဟာအိုးရင်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်
အဲ့ကြော်လူရတာသကောင်းကြော်တော့ဖြစ်ပြီးပြန်ဆောင်ရတာပေါ့အများကြော်တော့ပြန်ရောက်နေပြီအခုတော့ဖြစ်ပြီးပြန်ဆောင်ရတာပေါ့တော့ကြော်သားကြီးပြန်ပြေးပြီလူလူသကောင်းကြော်တော့ဟိုအင်းအိုးရင်ထုတ်ခွာကြီးပြန်ပြေးနေရတာပေါ့အဲအခုလောဆယ်တော့ဆေးရွာနီးပါးတော့ပြေးနေရတာပေါ့အနီးနားမှာရှိတဲ့ရွာကြီးအားလုံးကတော့ပြေးရတာပေါ့ဖြစ်တာကအန်ဖတ်ကြီးအန်ဖတ်လေးသမိုင်ကုန်းကွန်နွယ်အဲ့နားမှာတဝိုင်းမှာဖြစ်တော့အဲ့နီးနားကရွာကြီးအားလုံးပတ်ပြေးနေရတယ်ပြန်နေကြတယ်အခုတော့တိုက်ပွဲတကြောပြန်ဖြစ်လာတော့ဒီချိန်မှာပြန်ပြေးရတာပေါ့နော်နောက်ပြီးတော့ဒီကစစ်ကောင်စီတပ်ကဟုတ်ကဲ့ပလူရုံနဲ့ကြီးရွာတို့ဥစားတင်ကြောင်းလို့ပါ။ဘာမှဟိုငဲ့ညာတာမရှိဘူး။အကုန်လုံးလက်လက်ချင်းနဲ့ရန်နဲ့ပြတော့ကြော်ရားလည်းမနေရဘူး။အကုန်လုံးပြေးကြ
။စစ်ကောင်စီတပ်တွေ၃ရက်တွင်ဆုတ်ခွာပြီးဖို့ KMU တပ်မ6ကမတ်လ9ရက်နေ့လုံကတော့တတိပေးစာထုတ်ခဲ့ပြီးတဲ့နောက်ဆုတ်ခွာမှုမရှိဘဲစစ်ကောင်စီဘက်ကလည်းတပ်ဝင်များတိုးချဲ့နေရလာတယ်လို့လည်း KMU ဘက်ကတော့ဆိုပါရယ်။လက်ရှိမှာတော့ကရင်ပြည်နယ်အတွင်းကကြာရင်စိတ်ကြီးကော့ကလေးတောင်ကြာအင်းလေးကေပေါ်ဝလီတရားသုံးသူမြောက်ဒီစုပလီနဲ့အချက်လမ်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ကော့ကလေးမြို့နယ်ထဲမှာစစ်ပင်းဆောင်တဲ့လူကြီးတွေသောင်းဝင်းကျင်ခန့်ရှိပြီးမြောက်ဒီခရိုင်ထဲမှာတော့စစ်ပင်းဆောင်သူ6000ကျော်လောက်ဟာတောင်ကြီးရဲ့နီးနဲ့တောတောင်တွေထဲမှာပဲနေထိုင်နေရတာပါလက်ရှိမှာတော့စစ်ပင်းဆောင်တွေဟာနေထိုင်စားသောက်ရေးနဲ့ကျန်းမာရေးဆိုင်ရာပြဿနာတွေရင်ဆိုင်နေရတယ်ဆိုပြီးစစ်ပင်းဆောင်တွေကိုအခုကြီးပေးနေသူတွေကပြောပြကြပါတယ်ရှင်